ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့တည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်ထိုင်းတရားရုံးချုပ်မှာအယူခံဝင်မှုမြန်မာအစိုးရဘက်ကပြင်ဆင်နေပါတယ်။တရားရုံးချုပ်မှာတင်မဲ့အယူခံမူကြမ်းကိုမြန်မာဥပဒေပညာရှင်တွေ၊မှုခင်းဆိုင်ရာကျွမ်းကျင်သူတွေနဲ့ထိုင်းရှိနေများကောင်စီနဲ့အတူပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒီအခြေအနေကိုထိုင်းချေဆိုင် VOA သတင်းတော်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်။နားဆင်ပါခင်ဗျာ
။ဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေကြကြောင်းမြန်မာတန်ယုံကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ဒီတော်စုရှေ့နေကျူရုံးကနေပြီးတော့ညွန်ကျုပ်အနေနဲ့တော့ခင်ချိုးအောင်ပါလာတယ်။နောက်တစ်ခါ CIND ကနေပြီးတော့မူရင်းဆိုင်ရာကျွမ်းကျင်တဲ့ရေဟိုဦးဦးစုံနိုင်ဦးအဲ့ဒီရောက်အဓိကကောင်းဆောင်လာတာပါပဲ။မနေ့ကတော့အန်ကယ်တို့အဓိကကလေးသွားတွေ့တယ်။ကလေးပြီးတော့နောက်တစ်ခါချင်းနေမှကောင်းစီနှစ်နာရီလောက်ညနေပိုင်းတနာရီခွဲဆက်ပြီးတော့ထိုင်ပြီးတနာရီခွဲလောက်စကားပြောပါတယ်။ဟိုအဓိကတော့သူတို့ပြောချင်တာကတော့ဟို DNA ကိုပဲတုံ့ပြန်သွားတယ်ဆိုတဲ့သဘောရေ။နောက်ပြီးတော့တကယ်လူများမှသူတို့အခုလုံးလိုက်ကြည့်လေ့လာကြည့်တဲ့အခါကျတော့အဲ့အချက်ဒီအားလုံးထဲမှာအဲ့ချက်တွေအားလုံးထဲမှာခုနကအေခန်းနေဘက်ကတင်တာတဲ့အချက်တွေဟာခိုင်လုံးနေပါယတာနဲ့ဒီအချက်တွေပေါ်မှာဘယ်လိုကမဲသုံးသပ်ခဲ့ခြင်းမရှိဘူးနောက်ပြီးတော့မှအေခန်းဘက်ကအချက်ကိုသုံးသပ်ခြင်းနဲ့ပြီးတော့ဒီလိုဘက်ကအချက်တွေနဲ့ဒါဒီပြီးလို့ဆိုတဲ့အကြောင်းအရာတွေကိုသုံးသပ်ထားတယ်ဆိုတော့ပြောသုံးသပ်ထားတာကိုပဲသူကစဉ်းစားကြတာပါ
မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့လေးရတာခရီးစဉ်အတွင်းမှာလက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးကိုလည်းတွေ့ဆုံခဲ့ပါတယ်။မတ်လ28ရက်နေ့မှာတော့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံအတွက်ပြင်ဆင်ချက်တွေကိုမြန်မာတန်ယုံကိုစားပြုရှေ့နေဦးအောင်မျိုးတန်းနဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။ပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ်
။ဒီမူရင်းချက်24ချက်ကနောက်တစ်ခါအခုပထမအယူခံရင်းကအမိန်ချတဲ့အချက်စကူချက်ပေါ်မူပြီးပြီးတော့ပဲအန်ကယ်လို့မိသားစုအယူခံသွားဖို့အစီအစဉ်မှာအခုအချမ်းမင်းကတော့အန်ကယ်တို့တစ်ပြင်လောက်ဆိုနေပြီးမှာပါ
မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းနိုင်ငံတရားရုံးချုပ်ကလာမယ့်ဧပြီလ23ရက်နေ့ထိအယူခံရဲ့တလထပ်တိုးပြီးတော့ခွင့်ပြုပေးထားပါတယ်မြန်မာရွှေပြောင်းလူသမားခန့်မှန်းခြေ4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်